KIA ကစန္ဒပြအစုပူအောင်လှုံ့ဆော်ပြီးတော့အကျန်းဖက်ပုံခွဲမိရှုတိုက်ခိုက်မယ်ဆိုတဲ့စာတွေကမြစ်ချနာမိုးကောင်းနဲ့နမ်တီစတဲ့မြို့တွေမှာပြန့်နှံ့နေတာဖြစ်ပါတယ်။နေရာတော်များများမှာပြန့်နှံ့နေတဲ့ဒီစာတွေမှာ KIA ကဆွမ်းရောက်စန္ဒပြသူတွေနဲ့ပူးပေါင်းပြီးတော့မလ22ရက်နေ့ကနေလကုန်ပိုင်းထိစုပူစန္ဒပြဖို့တွေဖြစ်ပေါ်အောင်လို့လှုံ့ဆော်နေတဲ့အဲ့နောက်စန္ဒပြလူစုတွေကိုဘုံခွဲတာရက်ွက်ကျေးရွာကနေအိမ်တွေကိုမိရှုတာတွေလှုပ်ဆောင်ပြီးတော့ဒါကတက်မတော်ကလှုပ်ဆောင်တယ်လို့လိမ့်လေဝါရဖြန့်ဖို့အစီအစဉ်နေတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့အဲ့ကာလအပြင်မှာဆန္ဒပြမှုတွေမှာလုံးဝမပါဝင်ဖို့သတိပေးထားရဲစတာတွေဖော်ပြထားပါတယ်။ဒီစာတွေကိုလူများသွာလာတဲ့နေရာတွေတက်တိုင်တွေမှာကတ်ထားတာကိုတွေ့မြင်ခဲ့ရတယ်လို့မြစ်ကြီးသားမျိုးကန်တယောက်က VOE ကိုအခုလိုပြောပါတယ်
။ကတ်ထားတော့ဟုတ်တယ်ဒီမြို့ထဲမှာတော့ဒီတောက်လျှောက်ပဲဒီဟာကျွန်တော်ဒီနေ့တကြောပေါ့နော်တခြားနေရာရောမသိမှာဥမာကျွန်တော်ကမ္ဘောဇာပံတကြောတွေမှာကတ်ထားတယ်ပြီးတော့ဒီမြန်မာစူပေါင်းရုံးလေးမြန်မာစူပေါင်းရုံးလမ်းတစ်ဖက်တစ်ချက်ရဲ့တိုင်မှာပေါ့ကတ်တိုင်ဒီအားလုံးဒီဘားတော့မှာကတ်ထားရရှိရဲ့
ဒီစာတွေကိုဘယ်သူကကတ်တယ်ဆိုတာမသိဘူးလို့လဲဆိုပါတယ်နမ်တီမျိုးကန်တယောက်ကတော့ဒီစာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့ညပိုင်းကလိုက်ပြီးကတ်ခဲ့တာဖြစ်တယ်လို့ပြောပါတယ
်ဟောမနေ့၈နိုင်ကျော်မှာ၈နိုင်လေးဆက်ชิหลอกขึ้นเลยตัวนี้นำมาตีดีนำมาตีก็ตัดตายไปมาอ๋อดีเจตันเลยเนาะไอ้ตัดตันเลยมาอะลุไล่ตัดตาเยกาตะซีเยสิกาตะซีเยตัดแต่ลูกอ่ะสิสิตาเลยอ่ะไล่ตัดตาว่ะตัวนี้เหม็นตัดได้อกลงชื่อเลยปုံเลยก็รอซาชื่อแล้วมันขึ้นตัวละ
กระชิ้นพี่เนี่ยเฉยไซเดต้าเรมีเดียริมมาတော့မြစ်ချနာနဲ့နမ်တီအပြင်မိုးကောင်းမြို့မှာလည်းအဲ့လိုမျိုးစာရီကတ်တာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒီလိုစာကတ်တာနဲ့ပတ်သက်ပြီးတော့မင်းမြန်ကြီးတို့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကသူတို့အနေနဲ့မျိုးပေါ်တွေမှာဒီလိုမျိုးတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်
။ကျွန်တော်တို့ကတော့မျိုးပေါ်မှာဒါလိုမျိုးဒီဘုံခွဲတာတွေမိုက်ခွဲတာတွေမလုပ်ဘူးကတော့ကျွန်တော်အမေရိကန်ပြောထားတာရှိပါတယ်။ကျွန်တော်တို့လုပ်လည်းလုပ်မှာမဟုတ်ဘူး။နောက်တစ်ချက်ကတော့ဒီမျိုးအကွက်ကြီးကတော့သူတို့ယူပြီးချင်တယ်ယူချင်တာကတော့အစ်ကတော့ကေကိုပေးပြီးကသူကဒီအချမ်းဖြစ်ဖို့သူတို့စီစဉ်တဲ့အကွက်တွေကျွန်တော်တို့ကအဲ့လိုပဲတုံးတတ်ပါတယ
်ပြီးခဲ့တဲ့နှစ်ပိုင်းတွေကအစိုးရနဲ့ KIA အကြမ်းမှာနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးတွေဆွေးနွေးခဲ့ကြပြီးတော့2018ခုနှစ်လောက်ကစတင်ပြီးတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူးဒီလ6ရက်နေ့ကတော့မြစ်ကြီးနားမြို့ကဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တော့လူ2ဦးသေဆုံးပြီးတဲ့နောက်မှာတမရော်နဲ့ KIA ကြားမှာတိုက်ပွဲတွေပြန်ပြီးဖြစ်ပွားလာခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာလည်းကချင်ပြည်နယ်စတုံးနဲ့လီရိုလမ်းမဘက်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ရှင်။